ယူကရိန်းမှာရက်စက်ချင်းချုပ်တဲ့လူရဲတွေကျူးလွန်နေတယ်ဆိုတဲ့ဆွဆွဲချက်နဲ့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီအဖွဲ့ဝင်ဖြစ်ကနေရုရှားကိုဆိုင်းငံ့မှုအထွေထွေညီလာခံကမဲခွဲဆုတ်ဖြတ်လိုက်ပါတယ်။ကြီးလေးတဲ့လူ့ခွင့်ရေးချိုးဖောက်မှုတွေကိုစိတ်တကျကျူးလွန်ခဲ့ပြီးနိုင်ငံတကာဥပဒေတွေကိုချိုးဖောက်ပြီးယူကရိန်းအပေါ်ကျူးလွန်တဲ့လူရဲတွေအတွက်ရုရှားကိုအဖွဲ့ဝင်ဖြစ်ကဆိုင်းငံ့မှုကြာပေးနေကမဲခွဲဆုတ်ဖြတ်ရမှာထောက်ခံမဲ93မဲကန့်ကွက်မဲ24မဲနဲ့58နိုင်ငံကတော့မဲမပေးကြပါဘူးဆုံးဖြတ်ချက်တည်ပြုဖို့ထောက်ခံမဲ3ပုံ2ပုံရရှိရမှာဖြစ်ပြီးမဲမပေးတဲ့နိုင်ငံတွေကတော့မဲရည်တွေ့ရမှာထက်သွင်းမစဉ်းစားပါဘူးကုလသမဂ္ဂဆိုင်ရာယူကရိန်းတာဝန်ကြီးကတော့ရုရှားရဲ့လုပ်ရည်ဟာလူခွင့်ရေးချိုးဖောက်မှုတွေတမကနိုင်ငံတကာငြိမ်းချမ်းရေးနဲ့လုံခြုံရေးအခြေခံတွေကိုပါရိုက်ခတ်လာနေတဲ့အကြောင်းလူခွင့်ရေးကောင်စီမှာပြောဆိုကြတာပါ
Suspension of the rights of membership of the Russian Federation in the Human Rights Council is not an option, but a duty.
လူခွင့်ရေးကောင်စီဖော်ဝင်ဖြစ်ကနေရုရှားကိုစိုင်းငံ့တာဟာရွေးချယ်စရာကိစ္စတခုမဟုတ်ဘဲလူ့ကိုလိုရမယ်တာဝန်တရားဖြစ်ပါတယ်လို့ယူကရိန်းတာဝန်ကြီးဆာဂျေးကက်စလစ်စတရာကမဲမခွက်ကင်အမှားစကားပြောရမှာတိုက်တွန်းခဲ့တာပါ ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့အခြေစိုက်ကုလသမဂ္ဂလူခွင့်ရေးကောင်စီကဖော်ဝင်48နိုင်ငံကိုတော့ထူထူညီလာခံကလျှို့ဝှက်မဲ့ပြီးရွေးချယ်လေးရှိပါတယ်လူခွင့်ရေးကောင်စီမှာလက်တလော3နှစ်တာဝန်ယူထားတဲ့ရုရှားပုံမှန်အတိုင်းဆိုရင်တော့ရှေ့လာမဲ့2023ဒီဇင်ဘာလ31ရက်မှာတည်တန်းကုန်မှာဖြစ်ပါတယ်ကုလသမဂ္ဂဆိုင်ရာရုရှားဒုတိယတာဝန်ကြီးဂနေရီကော့စမင်ကတော့ရုရှားကလူခွင့်ရေးကောင်စီကထွက်ဖို့ကိုယ်ပိုင်ဆုံးဖြတ်ချက်ချထားပြီးဖြစ်တဲ့အကြောင်းနဲ့လူခွင့်ရေးချိုးဖောက်မှုတွေကိုအားပေးရာကျူးလွန်တာတွေရှိနေတဲ့အနောက်နိုင်ငံတွေနဲ့အတူဆက်မနေချင်တော့ဘူးလို့လည်းပြောဆိုခဲ့ပါတယ်ကုလသမဂ္ဂဆိုင်ရာအမေရိကန်တမတ်ကြီးလင်ဒါသောမတ်ဂရင်းဖီးကတော့တမိုင်းဝင်ဆုံးဖြတ်ချက်ဖြင့်မဲခွဲပြီးမှပဲပြောဆိုရတာပါလူမျိုးရေးကောင်စီအမြင့်တဲ့အဖွဲ့ဝင်နိုင်ငံတစ်ခုကိုလူခွင့်ရေးကောင်စီအဖွဲ့ဝင်ဖြစ်ကစိုင်းငံ့လိုက်တာဟာယူကရိန်းပြည်သူတွေနဲ့လူခွင့်ရေးအတွက်ခိုင်မာတဲ့သတင်းစကားပါလိုက်တာဖြစ်တဲ့အကြောင်းလေး VOA ကိုပြောဆိုခဲ့ပါတယ်